စခိုင်မီနယ်တွင်စစ်ဆောင်ဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းတာတွေဖြစ်နေပြီးတချို့နေရာတွေအရေးပေါ်ပြောင်းရွှေ့ရမယ့်အခြေအနေမှာရှိနေပါတယ်။ဒီအတွက်ခရီးလမ်းပန်းအလံဝေးလာတဲ့ဒုက္ခသည်စခန်းတွေအဖို့ပို့ပြီးတော့စိုးရင်စရာတွေရှိနေတယ်လို့ဒေသခံကူညီရေးအဖွဲ့တွေကပြောပါတယ်။ VOA မြန်မာပိုင်းတင်ထောက်ကိုဇော်ထက်ကအပြည့်အစုံတင်ပြပို့ထားပါတယ်ရှင်။
အခုရပိုင်းနဲ့ရခိုင်ပြည်နယ်မြို့တချို့မှာမိုးများပြီးရေဝင်ရောက်တာရှိနေလို့အနေပိုင်းကဆစ်ဆောင်စခန်းတွေအတွက်စိုးရိမ်နေရပါတယ်။ဆစ်ဆောင်စခန်း၅ခုနဲ့လူဦးရေကတော့3000လောက်ရှိရဲ့ပုံသားချုပ်မြို့နယ်ဘက်မှာပုံမှန်အတိုင်းမိုးရွာမြေပြိုရေကြီးရာရှိလို့ကုညီရေးအတွက်လုံးပန်းနေရာကြောင်းပိုးရှိပြင်းမာမိတ်လူမှုကုညီရေးအသင်းပြန်ကြားရေးတောင်းအခန်းကိုအောင်ကျော်က VOA ကိုပြောပါတယ်
။ဒီကဒီဆောက်ထားတဲ့အခုဆစ်ဆောင်စခန်းဟာအဲ့မနေ့ကလိုအရေးကြီးမယ်ဆိုရင်မလွတ်ဘူးအစိုးရကတော့ဟုတ်တယ်ကောကျွန်တော်တို့ဒေသနေဆိုင်လို့ရေးကြီးတယ်မိုးရွာရတောင်ပြိုတယ်နောက်ပြီးတောင်ကျရင်လည်းအိမ်တွေပြိုပါတယ်အဲ့လိုကျွန်တော်တို့မှာနေဆိုင်လို့ဖြစ်နေတယ
်ဆစ်ဆောင်များရဲ့မြောင်းမြို့စင်မောကိုင်းဆစ်ဆောင်စကမ်းမှာလည်းရေဝင်ရောက်နေပြီးနေရာပြောင်းဖို့စကမ်းတောင်ကံများသောင်းဆရာတော်ကြိုးစားနေပေမဲ့ငွေကြေးခတ်ထဲနေကြောင်းရခိုင်ခြေဆိုင် DMG သတင်းဌာနကဖော်ပြသွားပါတယ်မြောင်းဦးလောက်ဆစ်ဆောင်မများပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေလာဖို့အလံဝွေရဲ့ဒေသတွေမှာမိုးရွာလို့ရေကြီးရင်စိုးရိမ်နေရကြောင်းမင်းပြဘက်မှကုညီရေးလုပ်ငန်းတွေကိုလွတ်ကင်နေတဲ့တင်ကဟကန်လက်ရခိတာဘက်ကဦးအန်သာကြီးကပြောပါတယ
်မိုးရွာရတဲ့ကိုသူတို့ရဲ့နေရာတွေအားဆိုင်ကင်းကအပေါ်ကတချို့ကတာလပတ်မိုးရွာတာရှိတယ်တချို့ကသုံးမိုးရွာတာရှိတယ်တာလပတ်မိုးပြီးနေရာတွေဆိုတာအဆင်ပြေဖို့အချင်းကြတော့လေဒီမြေကြီးနဲ့တချို့ဆိုကိုယ်လက်မလောက်ပဲမြင်တယ်အဲ့လိုမြင်မှာဆောက်ထားရဆိုတော့ဒီနေရာဆိုင်ကင်းကလုံးဝအဆင်ပြေတဲ့နေရာတွေရှိပါရဲ့ကို
အခုနှစ်ဆန်ပိုင်းကစလို့ပုံမူတင်းမာလာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းစည်ရေးအခြေအနေကြီးကမှဒေသခံကြီးရွာတွေဖမ်းဆီးစစ်ဆေးခံရတာတွေနဲ့တိုက်ပွဲတွေကြားထိခိုက်ဒိဆုံးမှုတွေတိုးလာတယ်လို့စစ်ပေးဆောင်တဲ့ဒုက္ခသည်ရေအတွက်ကလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းရဲ့ချင်းမီနယ်ပလောက်ဝမြို့နယ်တွင်းမှာဖြစ်နေတဲ့ရခိုင်လက်နက်ကိုင်အေအေနဲ့တပ်မတော်ရဲ့လုပ်ရက်တွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နေပြီးစစ်ရာဇဝမှုမြောက်နိုင်တယ်လို့မြမလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုဇူလိုင်2ရက်နေ့ကတင်ပြခဲ့ပါတယ်။ရခိုင်မှာစကမ်းရောက်စစ်ဆောင်နဲ့စကမ်းပြင်မှာစစ်ဆောင်နှစ်ခုပေါင်းဥယျာဉ်ဟာ IEC ရဲ့အချက်အလက်တိုင်းဆိုရင်စကမ်း60မှာလူဦးရေ4600ကျော်သွားပြီဖြစ်ပါတယ်။